စီးရီးယားနိုင်ငံဒမတ်စကပ်စ်မြို့တော်စင်ဂျီဘုံကဓာတုလက်နက်နဲ့တိုက်ခတ်ခံရတဲ့ဆိုတဲ့နေရာမှာဘေးဒဏ်သင့်ခဲ့သူတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂစစ်ဆေးမှုတွေရောက်သွားကြပါပြီ။ကုလသမဂ္ဂအဖွဲ့ကိုတွားရောက်ခွင့်ပြုဖို့နိုင်ငံတကာကဝန်ဝန်တောင်းဆိုတာကိုစီးရီးယားအစိုးရကလက်ခံခဲ့ပြီးတဲ့နောက်အခုလိုရောက်သွားကြတာပါ။အနောက်တောင်ပိုင်းကမိုဝဒါမီယာစင်ဂျီဘုံအရက်စီစစ်ဆေးမှုတွေကိုစစ်တပ်ကရှေ့ပြေးလုံခြုံရေးယူပြီးပို့ပေးခဲ့တယ်လို့စီးရီးယားအစိုးရဘဏ်ရုံးတန်တဲ့ကတနင်္လာနေ့မှာကြေညာပါတယ်။အဲ့ဒီနေရာဟာဩဂုတ်လ21ရက်ကတိုက်ခတ်ခံခဲ့ရတဲ့နေရာတွေကတခုပါ။အရေးတိုက်ခတ်မှုတွေတွင်လူရပေါင်းများစွာသေဆုံးခဲ့ရတဲ့အပေါ်အစိုးရနဲ့အစိုးရဆန့်ကျင်ရေးလက်နက်ကိုင်တွေကြောင့်အပြန်အလှန်အပြစ်တင်ပြောဆိုနေကြပါတယ်။စီးရီးယားသမ္မတဘာရှာအာဆတ်ကိုတစ္ဆာခံတဲ့တပ်တွေမှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းအနောက်အင်အားကြီးနိုင်ငံတွေကပြောကြပါတယ်။တုံ့ပြန်တဲ့အနေနဲ့ဘယ်လိုအရေးယူလုပ်ဆောင်ကြမလဲဆိုတာကိုအမေရိကန်ပြည်ထောင်နဲ့ပြင်သစ်ခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။ဒါကြောင့်လဲနှစ်နှစ်ကြာစီးရီးယားပြည်ပခတ်မှာအနောက်နိုင်ငံတွေကနေစစ်ရေးအရဝင်ရောက်ဆက်ဖက်တော့မလားဆိုတဲ့အလားအလာပို့တိုးလာပါတယ်။